အခုတော့တိုင်းသတင်းလွှာအလဲပါ Time မြန်မာနယ်ဆက်သတင်းထောက်တွေကတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်86နှစ်မြောက်ဆရာတော်ဦးဥဒမနှင့်အခမ်းအနားဦးရန်ကုန်တိုင်းဒေသကြီးနဲ့စကိုင်းပြည်နယ်တစ်ခုလုံးမှာစီစီကကကျင်းပခဲ့ကြတဲ့ဆိုတာတွေနဲ့အတူကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ9ရက်နေ့ညနေပိုင်းလွယ်လင်ခရိုင်မိုင်းပွန်မြို့နယ်ဘက်ကဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က3ဦးကြာဆုံးပြီးထိခိုက်ဒဏ်ရာများပြားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်က2ဦးကြာဆုံးခဲ့တယ်လို့RCSS SSA ဒေသခံတပ်မှုတို့ကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကအင်အား140ကျော်လောက်အားဖြည့်ထားတယ်လို့ဒေသခံတပ်မှုကပြောပါတယ်တနိုင်ငံလုံးအပြစ်ရ NCA လက်မှတ်ရေးထိုးနိုင်ဖို့နှစ်ဖက်ကောင်းဆောင်တွေကြိုးပမ်းနေတဲ့ကာလမှာမြန်မာတပ်မတော်အနေနဲ့အခုလိုထိုးစစ်ဆင်လာတဲ့လုံရဟာမဖြစ်သင့်ဘူးလို့ RCSS SSA တောင်ကြီးဆက်ဆံရေးတာဝန်ခံဘုံမူဆိုင်ဦးကပြောပါတယ်
စက်တင်ဘာလ9ရက်နေ့ကကြာရောက်ခဲ့တဲ့86နှစ်မြောက်ဆရာတော်ဦးဥတ္တမနဲ့ခန္ဓာကိုရန်ကုန်အပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာစီစီကာကာကျင်းပခဲ့ကြပါတယ်စစ်တွေမြို့မှာကျင်းပတဲ့ခန္ဓာမှာပြည်နယ်ဝန်ကြီးချုပ်ဦးမြအောင်ကိုနဲ့အစိုးရအဖွဲ့ဝင်တွေတောင်းနေချီတဲ့မြို့သူမြို့သားတွေကလည်းဥတ္တမဘန်းချံမှာရှိတဲ့ဆရာတော်ဂျေယုတ်တုရှိမှာလွမ်းတုဘန်းခွေတွေချခဲ့ကြပါတယ်ပြခိုင်ညွတ်သားပါတီကလည်းပါတီဌာနချုပ်မှာဆရာတော်နေ့ကိုကျင်းပခဲ့ကြတယ်လို့ရန်ကုန်မြို့မှာတော့ရခိုင်တိုင်းရင်းသားရဲဝန်ကြီးဌာနနဲ့ရန်ကုန်ရောက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးဆရာတော်နဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်ဆရာတော်ဦးဥတ္တမနဲ့ဟာပိဋိရှနဲ့ချက်စနစ်ဆန့်ကျင်ရေးဝန်ထမ်းတို့တရားကိုဟောပြောခဲ့တဲ့အတွက်ပိဋိရှအစိုးရရဲ့ဖမ်းဆီးထောင်ချမှုကိုကျဉ်းကျဉ်းခံခဲ့ရပြီးဆရာတော်ပြန်လည်တော်မူတဲ့စက်တင်ဘာလ9ရက်နေ့ကိုရခိုင်မျိုးသားတွေကဆရာတော်နဲ့အဖြစ်တတ်မှတ်ထားပါတယ်
KNO ခေါ်ကချင်လွတ်လပ်ရေးအဖွဲ့အခြေပြုရွာကချင်ပြည်နယ်ဗမော်ခရိုင်ရွှေကူမြို့နယ်ဘက်နဲ့ရှမ်းပြည်မြောက်ပိုင်းတပ်မဟာလေးနေမြေကုတ်ခိုင်နယ်မူဆယ်ဘက်မှာ KNO တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့မှာ KIA တပ်မဟာ3တပ်ရင်းစနစ်နယ်မြေဗမော်ခရိုင်မိုးမိတ်ဗမော်ကားလမ်းမပေါ်စီကော်ရွာတဝိုက်မှာနှစ်ဖက်တပ်ကြားအချိန်တိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KNO ဌာနချုပ်ကအတည်ပြုပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ဒေဆုံးမှုရှိမရှိကိုတော့အတည်ပြုချက်မရသေးပါဘူးတစ်ဖက်မှာလည်း KIA ဗဟိုဌာနချုပ်လိုက်စားတဝိုက်မှာလည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတပ်တွေအင်အားထပ်မံတိုးချဲ့လာတယ်လို့အစိုးရနဲ့ KIA ပူးတွဲပဋိပက္ခဖြေရှင်းရေးကော်မတီအဖွဲ့ဝင်ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီပတ်နိုင်ငံတွေမှာတရားဝင်ရောက်နေတဲ့မွန်ပြည်နယ်ကမဲပေးပိုင်ခွင့်ရှိသူ1500ကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရရှိဦးဟိန်လင်းထက်ကပြောပါတယ်အစိုးရခွင့်ပြုချက်နဲ့နိုင်ငံပြင်ပတွေမှာရောက်ရှိနေသူတွေဟာဂျိုတင်မဲလက်မှတ်နဲ့မဲပေးရမှာဖြစ်ပြီးဂျိုတင်မဲပေးနိုင်ဖို့အတွက်တက်ဆိုင်ရာတန်ယုံကနေပုံစံ15နဲ့လျှောက်ရမယ်လို့လည်းသူကပြောပါတယ်ပြပရောက်မဲပေးခွင့်ရှိသူတွေကတော့ဂျိုတင်မဲပေးနိုင်ဖို့အခက်အခဲပေါင်းစုံရှိတဲ့အနေအထားတွေကြောင့်မဲပေးပိုင်ခွင့်ဆုံးရှုံးမှုတွေအများကြီးရှိနိုင်တယ်လို့ပြပရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကတော့ဂျိုတင်မဲပေးမဲ့သူတွေအောက်တိုဘာလ19ရက်နေ့နာနဲ့9နိုင်ကနေညနေ4နိုင်ထိလာရောက်မဲပေးနိုင်တယ်လို့စက်တင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်။ပြပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေတန်ယုံတွေမှာမဲပေးဖို့လာရောက်အစုတင်သူ18000ပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကစက်တင်ဘာလ1ရက်နေ့ကပြောဆိုထားပါတယ်
လာမယ့်အထူးထွေရွေးကောက်ပွဲမှာချင်းပြည်နယ်ရွေးကောက်ပွဲလုံခြုံရေးအတွက်လုံခြုံရေးအထူးရဲနှီးပြဆင်ပွားတင်နန်းကိုစက်တင်ဘာလ9ရက်နေ့ကပြည်နယ်ရေးတပ်ဖွဲ့မှူးယုံမှပြုလုပ်ခဲ့ပါတယ်။ချင်းပြည်နယ်မှာမဲယုံပေါင်း1029ယုံရှိနေပြီးမဲယုံတယုံကိုရဲ3ဦးစီချထားနိုင်ဖို့အတွက်လုံခြုံရေးအထူးရဲနှီးပြဆင်ပွားတင်နန်းကိုဖွင့်လှစ်ရတာဖြစ်တယ်လို့ပြည်နယ်ရေးတပ်ဖွဲ့မှူးယုံကဦးစီအရာရှိပထမတန်းဒုတိယရေးမှူးကြီးမြင့်နိုင်ကပြောပါတယ်။
ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှင်။ကချင်ပြည်နယ်ပူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ခန့်အေရို့ကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာလမ်းမဆက်သွေးရဲ့အခက်အခဲတွေကြောင့်စားနပ်ရိက္ခာပြက်လက်နေတဲ့ဘေးနဲ့ကြုံတွေ့နေကြရသလိုလုံခြုံရေးပိုင်းမှာလည်းစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီကြောင့်မို့တော့အမီကနေစူးစီးထားပြီးနမ်ဟွန်ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မြန်မာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စွန်ဘရာပုံမြို့နယ်ထဲကကျေးရွာ၅ရွာကဒုက္ခသည်1400ကျော်ဟာတောတောင်တွေထဲမှာယာယီဒုက္ခသည်စခန်းတွေလုပ်ပြီးခိုးလုံနေကြရသလိုအခုလိုမိုးတွင်းကလာမှလမ်းပတ်ဆက်သွေးရေးပြတ်တောက်သွားတဲ့အတွက်စားဝတ်နေရေးအပြင်သွားလာရေးအပိုင်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ကခေါင်းဆောင်ဦးတရှိတန်ကွန်းကပြောပါတယ်
ကမိုးရွာလိုက်မရွာလိုက်ပဲဟိုကကားလမ်းကလည်းဖွင့်မပြဘူးလို့ကျွန်တော်တို့အကြံပေးအဲ့လိုပဲသိရတယ်။ဟိုတောင်ဘက်ကနေလေတောင်းကနေပြန်ပြော့ဟိုမှာပို့ထားပြော့ဒီစစ်ချုံဒုက္ခတွေခံရအောင်ပြန်ပို့မယ်ဆိုလို့ချင်းလဲလမ်းခီးကဆိုလို့လဲဝေးနေတယ်ဆိုတော့အခါကျတော့ကိုကြည့်ရောက်သွားဖို့ကမလိုဘူး။ဒီတောင်းကလည်းအစင်သိပ်မပြေသေးဘူး။ဒီခါတော်တော်လေးပြတ်လတ်တယ
်။ဒုက္ခတွေတွေထဲမှာအမျိုးသမီးနဲ့ကျောင်းနေအရွယ်ကလေးတွေကပုံများတယ်လို့ဆိုပါတယ်။KIO ရဲ့ဒုက္ခတွေစခန်းတွေမှာခိုလုံနေရတဲ့သူတွေထဲမှာကျောင်းသူကျောင်းသားအယောက်600နီးပါးကလည်းကျောင်းတက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ PCG ငင်းချမ်းရေးအကျိုးဆောင်ဦးစံအောင်ကအခုလိုပြောပါတယ
်။ကျောင်းသားတွေကလည်းကျောင်းတက်ဖို့အခက်အခဲတွေများဖြစ်နေတယ်။ကျောင်းတွေကလည်း5ကျောင်း6ကျောင်းတော့ပိတ်ထား။ KIO ကဒုက္ခတွေစခန်းမှာရောက်နေတဲ့ကျောင်းသားတွေအများစုကတော့အဲ့မှာ KIO ဘက်ကပညာရေးဌာနကဟိုသင်ကြားရေးအတွက်ကတော့ပြင်ဆင်နေတယ်လို့ကျွန်တော်သိရတယ်။ဒါပေမဲ့လက်တွေ့မှာဘလောက်ကြီးပြင်ဆင်ထားတယ်လဲကျွန်တော်သိရတယ
်။အစိုးရတက်တဲ့ KIA တို့အကြား CA တင်းမာနေမှုတွေကြောင့်လုံခြုံရေးအပိုင်းကအဆစိုးရိမ်နေရတယ်လို့ KIO လုပ်ငန်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးတောင်ခါကလည်းပြောပါတယ်
စစ်တပ်ကလက်နက်ကြီးတွေနဲ့ပြစ်ပြစ်နေတော့သူတို့ကနေရာထပ်ခါတလေးလေးတွေအဲ့လိုရှေ့ပြောင်းချက်ကြီးနေရတဲ့အနေအထားဖြစ်နေပါတယ
်။ပူတာအိုမြို့နယ်စွန်ဘရာဘုံဒေတာကဒုက္ခတွေ1400ကျော်ဟာပြီးခဲ့တဲ့ဇွန်လဇူလိုင်လနဲ့ဩဂုတ်လတွေအတွင်းအစိုးရတပ်နဲ့ KIA တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဥအိမ်တွေစွန့်ခွာပြီးတောတောင်တွေထဲမှာခိုလုံနေကြရတာဟာဒီကနေ့ဒီချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်။
ဆက်ပြီးတော့ပြည်ထောင်စုအဆက်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့ကနေ MOA လက်မှတ်ရေးထိုးထားတဲ့မွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်အန်တင်ကြောင့်မီသွေးသုံးလက်စစ်ဓာတ်အားပေးဆက်ယုံစီမံကိန်းရပ်တန့်ပေးနိုင်ရေးအတွက်ဒေသခံတွေကနေမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ထံကိုစတင်ပြီးတော့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့မြင့်ရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်အန်တင်းကြမ်းမွေးသွေးတားအပေးဆက်ယုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ထံစာတင်ရတဲ့ရည်ရွယ်ချက်ကိုတော့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တောက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်။တူတိုင်းကုမ္ပဏီက MNC ကသွားကြောပြည်ကျက်ပို့တောင်းဆိုတဲ့အချိန်မှာအကြေးရတာ MNC ကဒီအချက်တွေကိုဆက်စမ်းသားမိဘူးငါကရှန်ကနဲ့ပဲထုတ်ပြန်ပြောဒီပြည်ပြလိုက်တာမျိုးရှိတာလေ။ဒါတော့ကျွန်တော်ဘက်ကဒီဒေတာခံရဲ့အတန်းအဲ့တော့ရေဂျမိုင်းဒီကမ်ဘောကြီးဘာဝကောင်းချင်ပြအဲ့ဒါဒီကချင်မဲ့ဖြစ်ကြရရှိတယ်ဆိုတဲ့ဟာကိုအမစီကအလေးနဲ့သူတိပြီးတော့တော့ပြည့်ချက်ချတဲ့ခါကျရင်သတိထားပြီးတော့ပြည့်ချက်ချနိုင်ဖို့အတွက်ကြိုးပြီးတော့ဒါစားတဲ့ထားခြင်းဖြစ်တာပေါ့
စီမံကိန်းတွေကိုပြည်ထောင်စုဆိုရကခွင့်ပြုထားပေမဲ့ MNC ကခွင့်ပြုချက်မရရင်ဆက်လွတ်လို့မရနိုင်ကြောင်းတောက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ
်။ဒီထဲမှာနိုင်ငံလောက်ကပဲဖြစ်ဖြစ်တခြားအရာသာသာနဲ့ထပ်ပေါ်တဲ့လောက်မှလည်းတခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီတက်ဖို့တည်ရောက်လို့အများကြီးပေါ်လာတဲ့ရင်းနှီးမြှုပ်နှံမှုဆိုတာ MNC ရဲ့ခွင့်ပြုချက်ကိုယူဖို့ယူရမယ်ဆိုတဲ့အုတ်ပြတဲ့အချက်ရှိတယ်။ဟုတ်ကဲ့ MNC ကခွင့်မပြုဘူးဆိုရင်ပဲလောက်မှမသာလုပ်လို့ရ။
အန်တင်းကြမွေသွေးတားပေးဆက်ယုံစီမံကိန်းဟာပွေလင်းမြင်သာမှုမရှိဘူးလို့ဒေသခံနိုင်အောင်ထုံးမွန်ကပြောပါတယ်
။ဘာလုပ်နေလဲ။ဘာ ာတွေအဆက်ဖြစ်လာမယ်ဘာတွေစူးကျိုးရှိတယ်လဲဘာတွေကောင်းကျိုးရှိတယ်လဲအဒီအပေါ်မှာသူတို့ဘက်ကစူးကျိုးကိုဘယ်လိုတာဝန်ယူဖြေရှင်းမလဲကောင်းကျိုးကိုဘယ်လိုဆက်လက်ထိန်းသိမ်းသွားမလဲဆိုတဲ့အတောင်ဝန်ယူမှုအပိုင်းကိုတိတိကျကျဖြစ်ဖြေခြင်း
ကျမ်းမီတွေစိတ်ယုံစီမံခင်းကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးပြီးလောက်ကင်စားတော့เสียနေရာမရှိမှကိုဆွေးရည်နေကြတယ်လို့အန်သင်းဒေတာခံမိနန္ဒအောင်ကပြောပါတယ်အန်သင်းကျမ်းမီတွေစိတ်ယုံစီမံခင်းအကောင့်ထဲပေါ်ဖို့အတွက်2015ခုနှစ်ဧပြီလ9ရက်နေ့ကပြည်ထောင်စုဆွေးရနဲ့ Toyota ကုမ္ပဏီက MOA လက်မှတ်ရေးထိုးခဲ့ကြပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကတော့မြန်မာနိုင်ငံမှာတည်ဆောက်ဖို့စီစဉ်နေတဲ့မြည်တိကျမ်းမီတွေသုံးဓာအပေစိတ်ယုံစီမံခင်းကိုသူတို့ထံမှတင်ပြထားတာမရှိသေးဘူးလို့ဩဂုတ်လ26ရက်နေ့ကသတင်းထောက်သွင်းတဲ့တွေ့ဆုံစင်မှာဖြေကြားခဲ့ပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကြေညာထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
နဆက်ဒရတာကတိုင်းရင်းသားသတင်းထောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်